ဆန္ဒပြပွဲတွေမှာတည်င်းရယူရင်ဖမ်းဆီးခံခဲ့ရတဲ့တည်င်းထောက်တချို့ကိုဒီကနေ့ရုံထုတ်စစ်ဆေးခဲ့ပါတယ်ဒီလိုရုံထုတ်တဲ့အခြေအနေအပြင်လက်တလောတည်င်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူဖိအားပေးရတဲ့တိုးမြင့်ဖြစ်ပေါ်နေတဲ့အကြောင်းရန်ကုန်ကလာတဲ့တည်င်းကိုတော့အလိမ္မာကတင်ပြထားပါတယ်
အရသာအစိုးရစီကနေတက်မတော်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတည်င်းတော်တွေတည်င်းရယူရာတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကနေဖိအားပေးကန့်သတ်တာတွေအပြင်တည်င်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူရာတွေကိုပါပို့တိုးပြီးလှုပ်ဆောင်လာတာတွေတွေ့နေရပါတယ်။ဒီကနေ့မှာတော့တည်င်းရယူနေချိန်မှာဖမ်းခံခဲ့ရတဲ့7 Day တည်င်းဌာနကဦးအောင်ရဲကိုစီးကွက်တည်င်းဌာနကဦးဟိန်းပြေစောနဲ့အလွတ်တန်းတည်င်းတော်ဦးပညာဦးတို့ကိုရုံးထုတ်ခဲ့ပြီးလာမယ့် April 20ရက်နေ့မှာထပ်မံရုံးထုတ်မယ်လို့တည်င်းသမားတွေရဲ့ရှင်းနီဒေါ်နီလာခိုင်ကပြောပါတယ်။
အဲဒီနေ့ကတော့ဟိုပဲပေါ့နော်ရုံးချင်းနဲ့တမတို့ပြန်ပေးတယ်ရှင်။တမတို့ရုံးအကျိုးနှိမ့်တိုင်းအစည်းအဝေးပေါ့။ဒီနေ့ရုံးချင်းဆိုပြီးတော့ပြန်ပေးတာပဲရှိတယ်။အဲ young ရ၄လပိုင်း20ကိုကျမတို့ပြန်ဖိနေတာတည်ရလူလည်းမလာသေးဘူးကျမတို့အမှုလည်းစိတ်လို့မရသေးရှင်အဲအာမခံကလေတချို့ကတော့ရှောက်ကြတယ်ဗောနော်ရှောက်တော့အရှိရအမှုတမှုကိုအာမခံရှောက်တာပယ်ချတယ်ပယ်ချတယ်ဆိုတော့ကျမကကျမရဲ့လူတွေကိုခင်ဗျားဟုတ်တယ်ကျမကဘာဖြစ်လို့မတည်သေးလဲဆိုတော့ကျမတည်ရလူစစ်ပြီးမှအာမခံပြင်းတယ်ဒါဆိုတည်ရလူဘာမှမပေါ်တော့သေးတယ်တည်ရလူရဲ့အထွက်ချက်လည်းမရှိသေးဘဲနဲ့ကျမအာမခံမရှောက်ချင်ဘူးအဲ့တော့တည့်ရလို့ဒီမှာစစ်ပြီးတော့မှဒီမှာအာမခံရှောက်နေလို့စဉ်းစားထားတယ်ရှင
်ပြီးခဲ့တဲ့မတ်လ21ရက်နေ့ကဖမ်းဆီးခံရပြီးပုံမှန်905ကကြီးနဲ့ဆွဲချက်တင်ခံထားရတဲ့နေပြည်တော်ကအလွတ်တန်းတည်တဲ့ဦးအောင်ကိုကိုလက်ကိုလည်းဧပြီ5ရက်နေ့မှာနေပြည်တော်အချုပ်ထောင်ယာယီတရားရုံးမှာရုံးထုတ်ခဲ့ပြီးလာမယ့်ဧပြီ20မှာထပ်မံရုံးထုတ်ဖို့ချိန်ထားပါတယ်ရန်ကုန်အပြည့်ကျန်တိုင်းနယ်ပြည်နယ်တချို့မှာလည်းတည်င်းတော်တွေတည်င်းရယူခြင်းဖမ်းခံရပြီးတက်မတော်အကြီးညိုပြောင်းလှုပ်ဆောင်မှုသွေးထိုးမှုဆိုတဲ့ပုံမှန်တက်တရားစွဲကဖမ်းဆီးထိန်းသိမ်းတာတွေကိုပို့တိုးပြီးလှုပ်ဆောင်လာတာမှာဒီကနေ့နေ့လယ်ပိုင်းမှာလည်းပြည်မြို့အလွတ်တန်းတည်င်းတော်ဦးသက်နိုင်ဝင်းဖမ်းဆီးခံခဲ့ရပါတယ်ဒီကနေ့ဖမ်းဆီးမခံရခင်ပြီးခဲ့တဲ့ရက်ပိုင်းကလေးကသူ့ကိုဖမ်းဆီးဖို့လုပ်နေတယ်ဆိုတဲ့သတင်းထွက်နေတာမို့ရှောင်တိန်နေရတာဖြစ်ပါတယ်လက်ရှိမှာတော့တာယာဝတီထောင်ကိုပို့ဆောင်ထားပြီလို့ရဲစခန်းကပြောဆိုပေမဲ့မိသားစုဝင်တွေကတာယာဝတီထောင်ကိုသွားမိတဲ့အခါမရောက်သေးတာကြောင့်ဘယ်မှာထိမ့်သိမ်းထားလဲမသိဖြစ်နေတယ်လို့ဤဆက်သူကဆိုပါတယ်။သတင်းမီဒီယာတွေကိုဖိနှိပ်မှုပြင်းထန်လာလို့နေသတင်းသမားတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရပြီးမြို့ပေါ်သတင်းသမားတွေထက်လုံခြုံရေးပိုင်းအထူးစိုးရိမ်ကြဖြစ်နေတယ်လို့နေသတင်းတောက်တူက VOA ကိုခုလိုပြောပါတယ်။ဒီ
သတင်းသမားတွေမြန်မာရှိတဲ့သတင်းသမားတွေဒီရောက်မှာသူတို့အိမ်မှာတော်တော်လေးနေရတော့ဘာတခြားနေရာနဲ့သူတို့တည်နေလိုက်ပြီးတည်နေပြင်ဆက်နေရတဲ့အခြေအနေရှိတယ်။အဲလောကလုံးချုံတော့လုံးချုံတော့ရတဲ့အခြေအနေကိုကျွန်တော်တို့ကဘာတွေကိုစိုးရင်ရလဲဆိုပြီးဖမ်းဆီးရှိတဲ့နေရာတွေမှာဘယ်လိုကောင်းကောင်းမွန်မွန်ပေါ်တော့လဲဆိုထောင်ထဲကိုတခြင်းဖမ်းပြီးခေါ်တော့မှာလည်းစစ်ကြောရေးလိုနေရာတွေမှာနှိမ့်ဆက်တာကျင်းပန်းတာကိုစိတ်ပိုင်းဆိုင်ရာဘယ်လိုနှိမ့်ဆက်ပြင်ပန်းနေတာလဲဒီကိစ္စကိုကျွန်တော်တို့ကြားနေရတာပေါ့အလူမျိုးဟာနေရှိတော့အဲ့ဒါလေးကတော့တော်တော်လေးဟာဆိုးရိမ်ကြီးအခြေအနေရှိတယ်။ဒီတော့ဒုတိယအခါလဲဆိုရင်ဖက်သေးတဲ့ကာလာရီမှာပြည်နယ်မှာအကြအနေအလူမျိုးလုံးချုပ်ပြီးရှောင်းနေကြတယ်။ရှောင်းနေပြီးကြီးတောင်းနေတဲ့လူမဟုတ်ကြအဲ့ဒီဘက်မှာလည်းတော်တော်ဆက်သေးတယ်။ဒီတော့လည်းရှိတယ်
တရင်လိုက်နေတဲ့တရင်တော့တွေကိုပုံမှန်905ကကြီးနဲ့ဖမ်းဆီးအရေးယူတာတွေလုပ်တာမှလည်းတချို့ဆိုပင်နားမှာဖမ်းဆီးခံထားရလဲဆိုတာမသိရတာမိသားစုဝင်တွေနဲ့တွေ့ခွင့်မရတာတွေအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံနေရတယ်လို့မိသားစုတွေကပြောပါတယ်။ရှင
်းတယ်ကိုရုံးထုတ်မယ်လို့ပြောတယ်။အဲ့တော့ထုတ်မယ်ပြောတယ်ဒါမှမဟုတ်အခုချိန်ကြီးရှင်းတယ်အတိုင်းဝင်နဲ့တွေ့လို့မရဘူးပြင်ပလူလည်းဘယ်သူမှတွေ့မရဘူး။အော်ကျွန်တော်တို့ရင်ထဲမှာတော့ခွင့်ရှိပါမလဲဗျာ။ဒါပေမဲ့အခုချိန်ရှိနေတဲ့ဥမာနိုင်ငံပေါ်မှာမင်းနေရတဲ့လူတွေကဆိုင်ကျွန်တော်ဖြေနိုင်ပါလိမ့်မယ်နော်သူတို့ကလည်းဟာတိုက်ပြီးပြီးသိနေရတာကျွန်တော်တော်လည်းအတတ်မသိဘူးအဲ့ဒါကိုပဲကျွန်တော်ဖြေသိနိုင်တဲ့အရာလေးတစ်ခုပေါ့ဗျာနောက်တစ်ခုကကျွန်တော်တော်လည်းတာဝန်ရဲ့ဝတရားကြည့်မြောင်ထမ်းဆောင်ရင်းဖြစ်တာပါကျွန်တော်ဖြေသိနိုင်တော့တော့ဖြေသိပါဗျာမိဘရင်ဝင်ကိုအသက်ရှင်နေတဲ့ပြန်ရောက်ဖို့တော့အများနဲ့ဆူတောင်းပြီးစံနှပ်ပြုပြီးဖောက်နေတယ်ပဲပြောရမှာပေါ့ဗျာ
ဒီပြည်တော်မှာပြီးခဲ့တဲ့မတ်လ19ရက်နေ့ကတင်ပြရယူနေစဉ်ဖမ်းခံခဲ့ရတဲ့မင်းစီမတင်ဌာနအေဒီတာဟောင်းဦးသိန်းထိုင်အောင်ရဲ့ဖခင်ကတားရဲ့အခြေအနေကိုခုလိုပြောပြခဲ့တာပါတင်ပြရယူချိန်ဖမ်းဆီးခံရတာတွေရှိသလိုတချို့တွေဆိုရင်ညအချိန်မတော်နေအိမ်တွေကိုစီးနင်းဝင်ရောက်ဖမ်းဆီးခံရတာတွေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကံမောစာတိုင်းတည်င်းဌာန TVB တည်င်းဌာနတွေကနေတည်င်းတော်တွေကိုစေုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်တွေကညအချိန်မတော်နေအိမ်တွေထဲစီးနင်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်ပြီးခဲ့တဲ့ April 5ရက်ကစေုပ်ချုပ်ရေးကောင်စီကရာဇသက်ကြီးပုံမှန်905ကကြီးနဲ့ဖမ်းဆီးမဲ့အယောက်50နီးပါးလူစီးရင်ကိုထုတ်ပြန်ခဲ့တာမှလည်းတရင်မီဒီယာသမား3ဦးပါဝင်ခဲ့ပါတယ် ရှာစတဲ့ကြီးပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့သတင်းစရာဦးစီသူအောင်မြင့်ကတော့စေအုပ်ချုပ်ရေးကောင်စီဘက်ကသူတို့ကိုမထောက်ခံသူအာဏာသိမ်းမှုကိုလက်မခံထောက်ပြသူမှန်သမျှကိုမတရားတဲ့ဥပဒေတွေတက်ကဖိနှိပ်ပြီးစ조사နေတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟိုလွတ်လပ်စွာရည်သွားခွင့်တည်တည်ပိုင်ခွင့်လို့ဘာလို့တည်လွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုတော့အဲသဘောပဲလေလူတိုင်းကိုပေါ့လူတိုင်းကိုဆိုတာကသူကဘယ်သူတွေပါလဲဆိုရင်ဌာနပြတဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲပြီးတော့မှနောက်အဲ့ဒီဥစ္စာပေါ့နော်အလူငွေတွေပါတယ်ခံပေးတယ်လူတွေကိုလိုက်ကူညီတယ်အဲ့ဒီလူတွေကိုလည်းငါးငါးကကြီးနဲ့ဆွဲတာပဲအခု journalist တွေကိုလည်းငါးငါးကကြီးနဲ့ပဲဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါတယ်ကိုလောကဟိုကလုလိုက်တာပဲပေါ့နော်ဆွဲတဲ့ဆွဲရင်လည်းပုံမှန်နဲ့ဆွဲတယ်အဓိကကတော့ကျွန်တော်တို့လိုတာမန်ပြည်သူတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားဆွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဟိုဥပဒေဆိုတဲ့ဥစ္စာကသူတို့ကပါဇက်ကပြောပြီးတော့မှဘယ်မှာမှလိုက်နာတာမဟုတ်ဘူးလေသူတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတပါးကိုအဲ့လိုမျိုးဟိုဆွဆွဲရုံးတင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူး
စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းတရင်းတော့အယောက်60တမနဲ့ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကအယောက်30တမနဲ့ကတော့တပ်မတော်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့တရားဆဲဆုခံထားရပါတယ်။ရဲစစ်ကြီးပုံမှ905ကကြီးစူပူလှုပ်ဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရပါကထောင်လန်နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ရှင်။